ဆီးရီးယားရဲကိုနိုင်ငံရေးနိလန့်နဲ့အပြေးရှာနိုင်ဖို့နဲ့ IS Islamic စစ်တပ်အဖွဲ့တွေကိုတိုက်ခိုက်ချေမှုန်းဖို့အတွက်ဒီနှစ်တနင်္လာနေ့မှာ Paris မြို့မှာကျင်းပပြုလုပ်တဲ့ဥရောပနဲ့အာရဗ်နိုင်ငံသားဝင်ကြီးတွေရဲ့စကားပြောဆိုဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီတက်ရောက်နေပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမူးနဲ့သူ့ရဲ့ဆီးရီးယားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်စတာဖန်ဒီမက်စတူရာတို့ပါဝင်မဲ့တောက်ကြနေမှာပြုလုပ်မဲ့နယူးယောက်မြို့အစည်းအဝေးတွေတန်တမန်တွေဟာအရှိန်ဟုန်တိုးလှုပ်ဆောင်နေကြတာဖြစ်ပါတယ်။ဇန်နဝါရီလ၁ရက်နေ့မှာငြိမ်းချမ်းရေးစကားပြောဆိုဆွေးနွေးနိုင်ဖို့အတွက်နိုင်ငံတကာသဘောတူညီမှုပေါ်အခြေခံတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့အပြည့်အခရစဲရေးအဖွဲ့စည်းတရားလိုလားကြောင်းပြီးခဲ့တဲ့လဗီယက်နမ်မြို့မှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းသဘောတူခဲ့ကြတာဖြစ်ပါတယ်။တိုးတက်မှုအနေအကျင်းသာရှိပြီး2014ခုနှစ်မှာအဆုံးသတ်သွားတဲ့ကုလသမဂ္ဂဈာဝင်ညှိနှိုင်းပေးတဲ့ဒုတိယအကြိမ်ငြိမ်းချမ်းရေးကိစ္စဖြစ်ပြီးကြတဲ့အစလို့ဒီညှိနှိုင်းဆွေးနွေးရေးစီတွန်းအားပေးလှုပ်ဆောင်မှုဟာနှစ်နှစ်နီးပါးအတော်တွင်လေးလေးနက်နက်အရေးကြီးလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။အဲ့ဒီအချိန်ကလေးအစပြီးတော့အီရတ်နိုင်ငံအနောက်ဘက်မြောက်ဘက်နဲ့ဆီးရီးယားအရှေ့ဘက်နေရာဒေသအတော်များများကိုသိမ်းယူခဲ့တဲ့ IS စစ်သည်ကြအဖွဲ့ရဲ့တိုက်ခိုက်မှုအရှိန်မြင့်တက်လာတယ်လို့သမ္မတဘက်ရှယ်အယ်အာဇာအစိုးရကိုအကြီးအကျယ်တိုက်ခိုက်တဲ့အတိုက်ခံအဖွဲ့တွေနဲ့စစ်သည်ကြအုပ်စုတွေပုံမှန်များပြားလာနေတာဖြစ်ပါတယ်ရှင်။